အမေရိကန်ပြည်အောင်စုမှာတရားမဝင်အခြေချနေထိုင်သူတွေကိုနှိမ်နှင်းမဲ့အမေရိကန်လူဝင်မှုကြီးကြပ်ရေးအဥပဒေကိုကန့်ကွက်ဆန္ဒပြပွဲတစ်ရက်ကိုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာလူမှု၅သိန်းခန့်ပါဝင်ဆင်နွှဲပြီးစနေနေ့ကဆန္ဒပြခဲ့ကြပါတယ်။အမေရိကန်အောက်လွှတ်တော်ကနေဒီဥပဒေကိုအတိအကျပေးလိုက်တာကြောင့်နိုင်ငံတွင်းတရားမဝင်နေထိုင်သူများဟာလူလိမ်မတမာသူတွေအဖြစ်သတ်မှတ်ခံရမဲ့သဘောတက်ရောက်တာမှုဒေါသထွက်နေကြပြီးအခုလိုလူမှု၅သိန်းခန့်စုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။နိုင်ငံတော်ဝန်တရားမဝင်နေထိုင်သူပေါင်း17သန်းအတွက်လည်းတဲ့အလုတ်သမားအစည်းအဝေးနဲ့လူငယ်ချမ်းသာခွင့်အစည်းအဝေးတွေအတွက်ဆော်ဩနေတဲ့တချို့အထက်လွှတ်တော်အမတ်တွေနဲ့အခုအောက်လွှတ်တော်ကအတီးပြုတ်လိုက်တဲ့ဒီဥရေအပေါ်အပြင်းထန်အခြေအတင်ပြောဆိုနေကြရပါပြီ။သမ္မတဘုရှ်အဆိုပြုထားတဲ့ယာယီလှုပ်လှုပ်ကိုင်းခွင့်အစည်းအဝေးပါဝင်လူဝင်မှုကြီးကြပ်ရေးဥပဒေပြုပြင်ပြောင်းလဲရေးကိုတုံ့တက်ကြဖို့တောင်းဆိုထားပါတယ်။သမ္မတဘုရှ်ရဲ့ဒီအဆိုပြုချက်အရဆိုရင်တော့နိုင်ငံသားအလုတ်သမားတွေအတွက်နိုင်ငံတွင်းအချိန်ကာလအတိုင်းအတာတစ်ခုထိတရားဝင်နေထိုင်ခွင့်ရရှိမှာဖြစ်ပါတယ်။